ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်16935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့ထိန်သိမ်းစို့ွယ်တို့ခန္ဓာကိုယ်ကို
မျော်လင့်ခြင်းတန်တတရှိများကိုတာယာပျော်ရွှင်တဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။တတရှိများရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာမေတ္တာဆီဆိုတဲ့အကြောင်းလေးကိုတင်ပြပေးသွားမှာဖြစ်ပါတယ်။တတရှိများရှင်။ကျမတို့ရဲ့သားသမီးလေးတွေကိုတန်မိုးထားမြတ်နိုးကြောင်းဖော်ပြပေးနိုင်တဲ့နီလန်ကောင်းလေးတစ်ခုကသူတို့လေးတွေကိုချစ်ချောင်းဆိုတဲ့မှတ်ချက်လေးတွေရေးမှတ်ဖော်ပြတာဒါမှမဟုတ်စာရွက်လေးမှာတခုခုရေးသားပြီးဖော်ပြတာပဲဖြစ်ပါတယ်။သုဒ္ဓရှင်များရှင်မိသားစုတစုဟာတူးနဲ့တူပေါ်တန်မိုးထားမျက်နှာကြောင့်အချင်းချင်းတယောက်ကိုတယောက်စာရေးပေးကြပါတယ်။အဲ့ဒီစာလေးတွေကိုလည်းတိတ်ဆိတ်စွာကိုယ်စီဖတ်ရှုကြပါတယ်။မိသားစုထဲမှာလေးနှစ်သမီးငယ်လေးအင်နာကစာမဖတ်နိုင်သေးတဲ့အတွက်ဖခင်ကြီးကမိသားစုဝင်၃ဦးသူမစီရေးပေးလိုက်တဲ့စာလေး၃ဆောင်ကိုဖတ်ပြပေးလိုက်ပါတယ်။အင်နာလီဟာစိတ်ဝင်စားအာယုံစိုက်ပြီးရှစ်ကိုရှစ်ကန်းနဲ့ဖခင်ဖတ်ပြတဲ့စာလေးကိုသေးချာနားထောင်နေပါတယ်။အင်နာလီဟာမိသားစုရဲ့အထူးတန်မိုးထားတာကိုခံစားရပါတယ်။ဖခင်ကြီးအနေနဲ့စာဖတ်ပြီးသွားတဲ့အခါဖခင်ရဲ့လေပင်ကိုအင်နာလီကပြပေးပြီးတော့ဖြဖြဖြဖြဖြဖြကိုတမိအရန်ချစ်တာပဲဆိုပြီးတော့ပြောလိုက်ပါတယ်သုဒ္ဓရှင်များရှင်တန်မိုးထားမျက်နှာကိုခံစားလိုက်ရတဲ့အခါအင်နာရဲ့မေတ္တာဖလားလေးကပြန်ကြလာပါတယ်မိမာရီရဲ့ပြောဆိုတဲ့အရာလှူဆောင်တဲ့အရာပေါ်မူတည်ပြီးသားသမီးလေးတွေရဲ့ဘဝကိုတည်ဆောက်တာပြည့်စည်တာတွေကိုဖြစ်စေပါတယ်မိမာရဲ့တာဝန်ကမလွယ်ကူပါဘူးကျမတို့မိဘတွေအနေနဲ့မိမိရဲ့သားသမီးလေးတွေကိုပြည့်စုံတဲ့ကလေးတွေဖြစ်စေခြင်းချပါတယ်။သားသမီးလေးတွေရဲ့မှားယွင်းတဲ့အချက်လေးတွေပေါ်အထီးကထားပြီးဆုံးမပေးမဲ့ကလေးတွေကမိမိကိုမိမိထင်မြင်မှုညံ့ပြင်းလာစေပါတယ်။သောတာရှင်များရှင်ကျမတို့မိဘတွေအနေနဲ့သားသမီးလေးတွေရဲ့ကောင်းတဲ့အချက်ကိုရှာဖွေပြီးသူတို့လေးတွေအပေါ်တံမိုးထားပြီးချီးမွမ်းပြောဆိုပေးရပါမယ်။ကလေးငယ်ကိုပြုပြင်ဖို့လိုအပ်ပြီးမြင့်ပထမဦးဆုံးကလေးရဲ့ကောင်းတဲ့အချက်လေးချက်ကိုရှာဖွေပြီးပေါ်ပြချီးမွမ်းပေးရပါမယ်။ကလေးအပေါ်အပြည့်အဝတံမိုးထားကြောင်းသိစေရပါမယ်။ကိုယ်သဘောမတူညီတဲ့အချက်ဒါမှမဟုတ်အမားပြင်ဖို့လိုအပ်တဲ့အချိန်တိုင်းမှာပြုလုပ်ပေးရပါမယ်။လေးစားရတဲ့သတ္တရှင်များရှင်သားသမီးငယ်လေးတွေကိုသူတို့အပေါ်ချစ်ကြောင်းအမတ်တရားစာလေးတွေကိုရေးပေးပြီးကျေးဇူးတင်ချီးမွမ်းပေးဖို့လိုအပ်ပါတယ်။သောတာရှင်များရှင်ကျေးဇူးတင်ချီးမွမ်းခြင်းရဲ့အကျိုးရလဒ်တွေကမိမိကိုယ်ကိုတန်မိုးထားတာကိုမြင့်တင်ပေးပါတယ်။မိမိဟာတန်မိုးရှိတယ်လို့ခံစားစေပါတယ်။ပေါင်းသီးဆက်ဆံရေးကိုလည်းတာပြီးတော့ကောင်းမွန်လာစေပါတယ်။ဒေါသကြမ်းတမ်းခက်တံထားကိုလည်းပြောပါစီပါတယ်မျော်လင့်ခြင်းအတန်သောတာရှင်တို့လေမိသားစုအချင်းချင်းအပေါ်တန်မိုးထားခြင်းအပြင်ကျမပျော်ရွှင်တဲ့ဘဝတရားကိုခံစားရရှိကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းကိုမင်္ဂလာပါလို့ရှေးစွာနှုတ်ခွန်းဆက်တကြပါတယ်။တောရှင်ဓမ္မမိတ်ဆွေပေါင်းစိတ်ရောကိုပါရှင်လန်းချမ်းမြေ၍ဘုရားကောင်းကြီးနဲ့တူအရောက်တိုင်းဝမ်းမြောက်နိုင်ကြပါစေ။ချက်တမိတ်ဆွေပေါင်းတို့ဆက်လက်ပြီးတော့စုတောင်းခြင်းအခွင့်ရေဒုတိယပိုင်းကိုလေ့လာကြရအောင်။စုတောင်းခြင်းအခွင့်ရေနဲ့ပတ်သက်ပြီးတော့ကျွန်တော်လေ့လာနေတဲ့အခါမှာချစ်တဲ့မိတ်ဆွေဒီခွင့်ရေးကိုတင်ကိုတိုင်ကတကယ်ရောရယူပြီလားဘုရားသခင်ထံမှာတင်ဆူတောင်းခြင်းဟာဆိုရှင်တကယ်မွန်မြတ်တယ်ဆိုတာကိုသိရှိတဲ့ခါမှာတင်းနေတဲ့ဘုရားသခင်ထံမှာတကယ်စက်ကပ်ပြီးတော့ဆူတောင်းပြီလားဘုရားသခင်ကတော့တောင်းကြလို့တောင်းရင်ရမယ်လို့ပြောတဲ့ခါမှာအဲ့ဒီဂရိတော်ကိုတင်ကရရှိရဲ့တန်းနဲ့လက်လွတ်ဆုံးရှုံးခြင်းခံမလားဒါကြောင့်ဒီနေ့ဘုရားသခင်ထံမှာဆူတောင်းခြင်းအခွင့်ရေးရနေလျက်တန်းနဲ့ကျွန်တော်အားလုံးကအခွင့်ရေးကိုမဆုံးရှုံးရလေအောင်ချစ်တဲ့မိတ်ဆွေတို့ကိုဒီနေ့ဆက်လက်ပြီးတော့အားပေးတိုက်တွန်းသွားမှာဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့တောင်းနေနေကျွန်တော်ဘုရားသခင်တော်မှာဆူတောင်းတဲ့အခါမှာနံပါတ်1အပြစ်ကိုငဲ့ကွက်ခြင်းမရှိပါနဲ့။နံပါတ်2ကျွန်တော်အပြစ်တစ်စုံတစ်ခုကိုစွဲမြဲစွာပြုတ်နေတဲ့အသက်တာမျိုးလည်းပဲမရှိတော့ပေပဲနဲ့။ဒါကျွန်တော်ရဲ့ဆူတောင်းတဲ့ကိုဘုရားသခင်ကနားထောင်ပေးတယ်။ဘုရားသခင်ကကျွန်တော်ဆူတောင်းတဲ့ကိုနားထောင်ပေးတဲ့အဓိကအချက်ကတော့ကျွန်တော်ကတော့ရှင်နောင်တရပြီးတော့နှလုံးကြေကွဲတဲ့စိတ်နဲ့ဆူတောင်းမယ်ဆိုရင်ဘုရားသခင်ကအဲ့ဒီဆူတောင်းချက်ကိုတကယ်နာညောင်းလက်ခံပေးမှဖြစ်ပါတယ်။ဒါကိုချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်ရဲ့ကောင်းမှုနဲ့ကိုချစ်တရားအပြည့်ဘယ်ခါမှဘုရားသခင်ရဲ့ရှေ့တော်မှာမှဆိုရှင်ကျွန်တော်ကဆိုရှင်မျက်နှာရကြလိမ့်မှာတော့မဟုတ်ဘူး။เนาะချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်ဘလောက်ပဲကောင်းမှုတွေလုပ်လို့ဘလောက်ပဲကိုချစ်တရားတွေကောင်းနေပါစေ။ဒါပေမဲ့လည်းပဲကျွန်တော်ရဲ့ကောင်းမှုကုသိုလ်တွေအပြည့်ဘုရားသခင်ရှေ့မှာတော့မျက်နှာရမှာမဟုတ်ဘူး။ဒါသခင်ယေရှုကဆိုရှင်အဖို့ထိုက်တန်သောအမှုအဖြစ်ကျွန်တော်တို့ကိုကယ်တင်တော်မူလိမ့်မယ်။ကိုရောရဲ့အသွေးတော်ကဆိုရှင်ကျွန်တော်တို့ကိုကယ်တင်တော်မူလိမ့်မယ်။ကိုရောရဲ့အသွေးတော်ဆိုရှင်ကျွန်တော်တို့ကိုဆေးကြောတော်မူလိမ့်မယ်။ဒါပေမဲ့လည်းပဲကျွန်တော်တို့ကိုလက်ခံမိအကြောင်းလိုက်နာပြုစရာအလုပ်တစ်ခုကတော့ကျွန်တော်တို့နိုင်ရှိနေတယ်ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်စိတ်အားကြီးစွာဆုတောင်းခြင်းတွင်အခြားရည်ချင်းတစ်ခုကတော့ယုံကြည်ခြင်းဖြစ်တယ်။ဒါကြောင့်စိတ်အားကြီးစွာဆုတောင်းမယ်လို့ပြောတဲ့အခါမှာကျွန်တော်ကဆိုရှင်အဓိကအရည်ချင်းတစ်ခုကတော့ယုံကြည်ခြင်းပဲ။ယုံကြည်ခြင်းလို့ပြောတဲ့အခါမှာဘုရားသခင်တန်တော်တို့ချင်းကတော်တို့ဒီဘုရားသခင်ရှိတော်မူသည်ကို၎င်းကိုတော်ကိုရှာတော်သူအားအကျိုးပေးတော်မူသည်ကို၎င်းယုံကြည်ရမယ်တဲ့။နောက်ချမ်းချက်ကလည်းပြောလဲဆိုတော့တင်တို့ဒီစုကျေးစုကိုရမည်ဟုယုံကြည်သောစိတ်နဲ့စုတောင်းလင်ရကြလိမ့်မယ်လို့ဆိုပြီးတော့သခင်ခရစ်တော်ကမိန့်တော်မူခဲ့တယ်။ဒါနဲ့ဒီနေ့ကျွန်တော်ရတက်တာမှလို့ရှိရင်ကိုတော်ရဲ့စကားတော်တိုင်ကျွန်တော်ကပြုကျင့်ကြဖို့ရန်အတွက်အလုံးမပင်ရန်ရည်ကြည်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ဂရိဝင်ခံချက်ကတော့ရှင်ကျယ်ဝန်းပြီးတော့အကန့်အသတ်မရှိဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဂရိထားတော်မူသောအရှင်ဟာသစ္စာနှင့်ပြည့်စုံတော်မူသောအရှင်သခင်ဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ရဲ့ဆုတောင်းချက်တိုင်းမရရှိသေးဘူးထင်ကြမယ်ဆိုလို့ရှင်တော့ကျွန်တော်တို့ဟာတို့ရှင်ဂရိတော်ကိုဆက်လက်ပြီးတော့ဆွဲကင်ထားကြရမှာဖြစ်တယ်။လက်လျှော့သွားမှာမဟုတ်ဘူး။အဲ့ဆုတောင်းတဲ့အခါမှာတို့ရှင်အချိန်ချင်းကျွန်တော်ဆုတောင်းရမှာဖြစ်တယ်။တစ်ချိန်မရရင်နှစ်ချိန်နှစ်ချိန်မရရင်သုံးချိန်သုံးချိန်မရရင်လေးချိန်စသည်အားဖြင့်ဆယ်ချိန်မကကျင်းနဲ့ဆယ်မက30မကစသည်အားဖြင့်ကျွန်တော်ကဇွဲရှိရှိနဲ့ဖယားကပေးကိုပေးမယ်ဆိုတဲ့เนาะကျွန်တော်ရဲ့ဆန္ဒကဆိုရှင်ပြင်းပြပြီးတော့အဲ့ဒီအရာကိုဆွဲကင်ပြီးတော့ကျွန်တော်ကဆူတောင်းဖို့ကြံအတွက်ဖြစ်တယ်တော့တချိန်တခါလေးတောင်းယုံလေးနဲ့ကျွန်တော်ကဆိုရှင်ဟာဖယားကငါ့ကိုမပေးဘူးဆိုပြီးတော့ကျွန်တော်ကချန်လက်ထားဖို့မဟုတ်ဘဲနဲ့ကျွန်တော်ကိုယ်တိုင်ကတကယ်ပဲစိတ်ပါကိုပါနဲ့ကျွန်တော်အားလုံးဇွဲရှိရှိနဲ့ဆူတောင်းဖို့ဖြစ်တယ်เนาะဒါကြောင့်မိသားစုတစုမှာဆိုရှင်အာဒီစနီဖြစ်သူကသူ့ရဲ့ခင်မွန်းတဲ့ပြောင်းလဲလာဖို့ရန်အတွက်နှစ်ပေါင်း30လောက်ဆူတောင်းတဲ့ခါမှာသူ့ခင်မွန်းတဲ့ကပြောင်းလဲလာတယ်တဲ့ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့စဉ်းစားကြည့်နော်တစ်ချိန်နဲ့သူဆူတောင်းတာမဟုတ်ဘူးတစ်ရက်တည်းဆူတောင်းတာမဟုတ်ဘူးနော်တစ်လဆူတောင်းတာမဟုတ်ဘူးတစ်နှစ်ဆူတောင်းတာမဟုတ်ဘူးနှစ်ပေါင်း30ဆူတောင်းပြီးမှသူဘာဖြစ်လဲအဲ့ဒီခင်မွန်းတဲ့ကပြောင်းလဲလာတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်လုံးဝမလျှော့တော့ဆွဲနဲ့ကျွန်တော်ကဆိုရှင်ဆက်လက်ပြီးတော့ဆွဲကင်ပြီးတော့ကျွန်တော်ဆူတောင်းမှုရန်အတွက်ဖြစ်ပါတယ်။ဒါကြောင့်အကြောင်းမူကားဆူတောင်းတန်ကိုနားညောင်းတော်မူသောအချိန်သည်အေကမန်ပင်ရောက်လာလိမ့်မည်လို့ကျွန်တော်တို့ဟာဆိုရှင်မိမိတို့၌အလိုဆုံးသောအရာကိုရကြလိမ့်မယ်နော်။ဒါကြောင့်ဆူတောင်းတန်ကိုနားညောင်းတော်မူသောအချိန်ဟာဆိုရှင်အေကမန်ရောက်လာမယ်လို့ကျွန်တော်တို့ရဲ့စိတ်ထဲမှာဆိုရှင်ခံစားရပြီးတော့ကျွန်တော်ကဆိုရှင်ဆူတောင်းမယ်ဆိုရင်တကယ်ရမှာဖြစ်တယ်တဲ့နော်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်တင်ရဆူတောင်းချက်ကိုချက်ချင်းလိုင်းလျောတော်မူတာကိုမတွေ့ရတော့လည်းပဲဖရာသခင်ကိုယုံကြည်အားကိုးဖို့ရန်စိတ်မပြတ်ပါနဲ့ဖရာကတော့ဗာပြောလဲတောင်းကြလောတောင်းလေရမယ်ဆိုပြီးတော့ကျွန်တော်ကိုတေးချတော့ဂရိထားတော်မူတဲ့ဖရာဖြစ်တယ် ဒါဒီနေ့ကျွန်တော်တို့ကလည်းပဲအဲ့ဒီခရီးထားတော်မူသောဖျားသခင်ထံမှာတောင်းလျှောက်တဲ့အခါမှာကျွန်တော်တို့ရှင်ယုံကြည်ခြင်းနဲ့တောင်းရမှာဖြစ်တယ်ကျွန်တော်တို့ရှင်ယုံမားခြင်းတန်တရားတွေစိုးရင်ချင်းတန်တရားတွေနဲ့ကျွန်တော်အားသူရှင်တောင်းလျှောက်ဖို့မဟုတ်ဘဲနဲ့စိတ်လုံးသားထဲကနေပါသူရှင်ဖျားသခင်ကိုတကယ်ပဲကျွန်တော်တို့ရှင်ရရှိဖို့ရန်အတွက်တောင်းလျှောက်ရမှာဖြစ်ပါတယ်ဒါကြောင့်စိတ်ပါစွာဆုတောင်းခြင်းဖြင့်ကျွန်တော်တို့ဟာတော့ရှင်အစအဆုံးရှိတော်မူသောအရှင်နဲ့စိတ်တဘောခြင်းဆက်သွယ်မှုကိုရရှိလာကြနိုင်မယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ဤရွေးနှုတ်ရှင်သည်ကျွန်တော်တို့အပေါ်၌ကျင်နာခြင်းချစ်ခြင်းနဲ့ငောင်းချင်းနေတော်မူသောအချိန်တွင်ကျွန်တော်တို့၌ထူးခြားသောအကြောင်းအရာများမထင်ရှားတော်လဲကိုတော်သည်တကယ်ပင်ထိုသို့ပြုတော်မူ၏တဲ့နော်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ကကျွန်တော်တို့ပေါ်၌ချစ်ခြင်းနဲ့တနာကျင်နာခြင်းနဲ့တကယ်ပဲထားတော်မူတဲ့ဘုရားရှင်ဖြစ်တယ်ဘုရားသခင်ကကျွန်တော်တောင်းလျှောက်တံကိုကြားတဲ့အခါမှာတကယ်နားထောင်ပေးတော်မူတဲ့ဘုရားဖြစ်ပါတယ်ဒါကျွန်တော်တို့အားလုံးရှင်ဘုရားသခင်ထံတော်မှာကရုဏာနဲ့ကောင်းချီးမင်္ဂလာကိုတောင်းလျှောက်ဖို့ရန်အတွက်ချင်းကပ်တဲ့အခါမှာကျွန်တော်တို့ရဲ့စိတ်နှလုံးထဲမှာချစ်တတ်သောသဘောအပြစ်လွတ်တတ်သောသဘောများရှိရမယ်တဲ့နော်။ဒါကျွန်တော်တို့၌အပြစ်မလွတ်တတ်သောစိတ်သဘောရှိနေသေးမယ်ဆိုရင်တော့တော်တော်ပါသည်ကျွန်တော်တို့ကိုပြင်မာသောအပြစ်များကိုကျွန်တော်တို့တည်လွတ်တဲ့ကဲ့သို့ကျွန်တော်တို့၏အပြစ်များကိုလွတ်တော်မူပါဆိုပြီးတော့ခရစ်တော်ကားလို့ရှင်ဆုတောင်းချက်ထဲမှာထည့်ပြီးတော့သူကဆုတောင်းဖို့ရန်အတွက်မိန့်မှာထားတာဖြစ်တယ်ဒါဆိုချစ်တဲ့မိတ်ဆွေတင်းနေနဲ့ဆူတောင်းတဲ့အခါမှာဘုရားသခင်ကမှဆူတောင်းတဲ့အခါမှာသူတို့ဘာအပြစ်ကိုမလွတ်နိုင်သေးဘူးသူတို့ဘာအပြစ်ကိုမလွတ်နိုင်သေးဘဲနဲ့တင်းကားလို့ရှိရင်အဲ့ဒီစိတ်နှလုံးသားထဲမှာဆွဲလန်းနေမယ်ဆိုရင်တော့အဲ့ဒါကားလို့ရှိရင်ဆူတောင်းရင်လည်းပဲအချိနေပဲသခင်ခရစ်တော်ကဘလို့မိတ်မာထားတယ်လေတင်းတို့ဆူတောင်းတဲ့အခါမှာတို့ချစ်သူတပားတည်ကျွန်တော်တို့ကိုပြင်မာတော့ပြင်များကိုကျွန်တော်တို့လွတ်တဲ့ကဲ့သို့ကျွန်တော်တို့ရဲ့ပြင်များကိုလွတ်ပါကိုကသူတို့ဘာရဲ့အပြစ်ကိုလွတ်ပြီးမှသူတို့ဘာရဲ့အပေါ်မှာအပြစ်ချင်အောင်ခြင်းမရှိမှတာလေဆူတောင်းခြင်းဆူတောင်းချက်ကပြည့်စုံမှာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ကတို့ရှင်ဆူတောင်းတဲ့အခါမှာတို့ရှင်သူတို့ဘာအစီကျွန်တော်တို့ကိုပြင်မာတော့ပြင်များကိုကျွန်တော်တို့ဒီလွတ်တဲ့ကဲ့သို့ကျွန်တော်တို့ပြင်များကိုလွတ်တော်မူပါဆိုတဲ့ကျွန်တော်တို့ကိုယ်တိုင်ကအဲ့ဒီဆူတောင်းချက်မျိုးနဲ့ဆူတောင်းနိုင်ကြပါမလားချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့ရဲ့ဆူတောင်းတန်ကိုနားညောင်းစေဖို့ရန်အတွက်ကျွန်တော်တို့မျော်လင့်နေကြမယ်ဆိုရင်ကျွန်တော်တို့ကိုယ်တိုင်အပြစ်လွတ်ခြင်းခံလို့တဲ့အတိုင်းသူတစ်ပါးရဲ့အပြစ်ကိုလည်းလွတ်ကြရမယ်တဲ့ဒါဆိုရှင်ဒီနေ့ကျွန်တော်လူတဘောလူမနှောမှာဆိုရှင်ဖျားသခင်နဲ့ပေါင်းဖက်နိုင်ဖို့ရန်အတွက်အဓိကအရေးကြီးဆုံးသောတော့ချက်လည်းဖြစ်ပါတယ်မချမလစူးစမ်းပြီးတော့ဆူတောင်းခြင်းအမှုကလည်းပဲအကျိုးခံစားရမယ့်အကြောင်းရင်းတစ်ခုဖြစ်တယ်တဲ့နော်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကျွန်တော်တို့အသို့ရှင်ယုံကြည်ခြင်း၌လည်းကောင်းကိုယ်ရေဘ ഹു တုတ္တ၌လည်းကောင်းတိုးပွားလို့မယ်ဆိုရင်အစီအမြဲဆုတောင်းကြရမှာဖြစ်တယ်။ဒါကျွန်တော်တို့ဟာတို့ရှင်တော့ဆုတောင်းခြင်းမှုကိုအမြဲပြုကြရမယ်ဆိုပြီးတော့ယောမဩရစာခိုင်းစနစ်ပိုင်းငယ်စနစ်မှာလည်းပဲဖော်ပြထားတယ်။ဒါမှမကမနဲ့ဆုတောင်းခြင်းမှုကိုအမြဲပြု၍ကျေးဇူးတော်ကိုချီးမွမ်းလျက်ဆောင်ရှောက်ရကြရမယ်ဆိုပြီးတော့လည်းကောလောသဲဩရစာခိုင်းကြီး၄ပိုင်းငယ်၂မှာလည်းပဲဖော်ပြထားတာတွေ့ရမယ်။ဒါကြောင့်မကမနဲ့ရှင်ပေတရုကလည်းပဲသတိရှိကြလော့ဆုတောင်းခြင်းအလို့ငါစောင့်နေကြလော့ဆိုပြီးတော့သူကလည်းပဲမိမ့်မာထားတယ်ဆုံးမဩဝါဒပေးထားတယ်ဆိုတာကျွန်တော်တွေ့ရမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါမှမကမနဲ့ရှင်ပေါ်လူကလည်းပဲအရာရာ၌ကျေးတော်ကိုချီးမွမ်းခြင်းနဲ့တကွဆုတောင်းခြင်းပြုတော်အပြင်သင်တို့တောင်းမှန်လို့တော့အရာတို့ကိုဖျားသခင်အားကြားလျှောက်ကြလောဆိုပြီးတော့ညွှန်ကြားထားပြန်တယ်ဖိလိပ္ပိဩရစာခန်းကြီးလေးပိုင်းငယ်6မှာလည်းဖော်ပြထားတယ်ဒါတော့ဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်ဆုတောင်းခြင်းမှုကိုပြုတဲ့အခါမှာမလွဲမသွေမတိတ်မဆောင်ရလေအောင်ဒီနေ့ဒီနှုတ်ကပတ်တော်တမာကျန်းစာတွေကကျွန်တော်ကိုတဲမတက်လန်းကိုညွန်ပြတာတွေ့ရလိမ့်မယ်။ဒါယုဒကလည်းပဲချစ်သူတို့တန်ရှင်းသောဝိညာဉ်တော်အဖြစ်ဆူတောင်းခြင်းအမှုကိုပြုလျက်ဖျားသခင်ကိုချစ်ချင်းမေတ္တာ၌ကိုယ်ကိုစောက်ရှောက်ကြလောဆိုပြီးတော့ရှင်ယုဒခန်းကြီး20 21မှာတို့ရှင်ဖော်ပြတာတယ်။ဒါဒီနေ့ကျွန်တော်ရတက်တာမှာမချားမလန့်တဲ့ဆူတောင်းခြင်းအဖြစ်ကျွန်တော်ဖျားသခင်နဲ့လုံးဝအဆက်မပြတ်စီးလုံးနေဖို့ဘုရားသခင်နဲ့အဆက်မပြတ်ဆက်သွယ်နေဖို့ရန်အတွက်ဒီကျွန်တော်ဒီနေ့လေ့လာခဲ့သောနှုတ်ကပတ်တော်များကကျွန်တော်ကိုတဲမတ်စွာနဲ့ညွှန်ပြနေတယ်ဆိုတာကိုတွေ့ရမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဆုတောင်းခြင်းမှုမှာတို့ချေစူးစမ်းအားထုတ်ဖို့ရန်အတွက်လိုပေတယ်။ဒါကြောင့်ဆုတောင်းခြင်းအမှုမှာတို့ချေကျွန်တော်ကပါလဲကိုယ်တိုင်ကစူးစမ်းအားထုတ်ရမယ်။သင်အဘယ်အရာကမြမတားဆီးမနှောက်ယှက်စေနဲ့တဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဆုတောင်းတဲ့အခါမှာဘယ်အရာကနေမှကျွန်တော်တို့ဆိုရှင်တားဆီးနှောက်ယှက်တဲ့အရာတွေမရှိသင့်နဲ့တဲ့သင်ဤစိတ်ဝိညာဉ်ကိုသခင်ယေရှုနှင့်အမြဲဆက်ဆံစေဖို့ယံတတ်နိုင်သမျှစူးစမ်းအားထုတ်ပါ။ဆုတောင်းခြင်းအမှုကိုပြုလုပ်မိအရာတိုင်းသို့သွားနိုင်ဖို့ယံအတွက်စူးစမ်းပါ။ဖ ဖယားသခင်နဲ့ဆက်ဆံမိတ္တဟာယဖွဲ့ရန်ဧကံမှစ조사သောသူတို့ဟာစုတောင်းစည်းဝေး၌အမျက်ရှိပြီးတော့မိမိတို့ရဲ့တာဝန်ကိုတစ္ဆာနှင့်ဆောင်ရွက်လျက်မိမိတို့ရနိုင်သောအကျိုးကျေးဇူးများကိုလက်ခံရန်စိတ်အားထက်သန်ပြီးတော့တကယ်ပဲစိတ်စောလျက်ရှိနေတဲ့အသက်တာမျိုးနဲ့တွေ့မြင်ရလိမ့်မယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ယနေ့ကျွန်တော်အားလုံးကဒီစုတောင်းခြင်းကအလွန်မှပင်အရေးကြီးတယ်အဲ့ဒီတော့ကျွန်တော်မလာအောင်လေစူတောင်းစီဝေးရှိရင်သွားပါစူတောင်းမဲ့နေရာရှိရင်သွားပါမိတ္တဟာယဖွဲ့ပြီးတော့စူတောင်းဖို့ရှိတယ်ဆိုတော့သွားပါတဲ့ကျွန်တော်မလာအောင်လေအမြတ်တစေကျွန်တော်ကလို့ရှိရင်စူတောင်းခြင်းမှုကိုပြုတဲ့အခါမှာကျွန်တော်ကလို့ရှိရင်စိတ်ပါဝင်ကိုပါနဲ့စိတ်ပါဝင်စားစွာနဲ့သွားရောက်ပြီးတော့စူတောင်းခြင်းမှုမှာပါဝင်ဖို့ဖြစ်တယ်တဲ့ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ကျွန်တော်တို့ရဲ့အိမ်တော်သားများအားလုံးစုဝေးကြပြီးတော့ဆုတောင်းကြရမယ်တဲ့။ဒါပြင်မကပဲနဲ့မိမိတဦးတည်းလည်းပဲတိတ်ဆိတ်စွာဆုတောင်းနိုင်ဖို့နေရာကိုရှာပြီးမှကျွန်တော်ကတို့ရှင်ဘုရားသခင်ထံမှာအထူးဆုတောင်းမှုရန်အတွက်အလုံးမပင်အရေးကြီးပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ဆုတောင်းခြင်းအမှုကတို့ရှင်ဝိညာဉ်အသက်ဖြစ်ပါတယ်။ဆုတောင်းခြင်းအမှုကိုမေ့လျော့တဲ့အခါမှာဝိညာဉ်ကတို့ရှင်အသက်ရှင်လျက်တိုးပွားဖို့ရန်အတွက်မတတ်နိုင်တော့ဘူးချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ယနေ့ကျွန်တော်ကအိမ်တော်တို့မဟုတ်လူအများတို့မဟုတ်ကျွန်တော်တယောက်တည်းပါဖြစ်စေကျွန်တော်တို့ရှိဆုတောင်းခြင်းမှုအမြဲပြုတ်ပြီးတော့ကျွန်တော်အသက်ရှင်မှုရန်အတွက်အလုံးမပင်အရေးကြီးပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့သင်ရဲ့လုံခြုံသောအခန်းမှာတိတ်ဆိတ်စွာတည်ဆုတောင်းပါတရားတို့ရှင်နေ့စဉ်လုပ်ငန်းများကိုဆောင်ရွက်နေစဉ်မှာမကြာခဏဖရာသခင်တန်တို့သင်ရဲ့စိတ်လုံးကိုတည့်ရောက်သွားပါစေထိုနည်းအားဖြင့်အေးနောက်ဟာတို့ရှင်ဖရာသခင်နဲ့တူသွားလာခဲ့ပါတယ်ဒါမကဘနဲ့တိတ်ဆိတ်စွာဆုတောင်းခြင်းအမှုဟာတို့ရှင်ဂျေစုတော်ပလင်ရှိ၌အဖိုးထိုက်တန်သောနန္တာပေါင်းအနံ့ကဲ့သို့ပဲတက်သွားမယ်။ဒါကြောင့်မိမိရဲ့စိတ်နှလုံးအပေါ်မှာဖယားသခင်တက်ရောက်ပို့ရန်အတွက်ယနေ့ကျွန်တော်အားဆိုရှင်အမြဲတမ်းပဲဆုတောင်းခြင်းမှုကိုပြုပို့ရန်အတွက်အလုံးမပင်အရေးကြီးပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါနဲ့နေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဆုမတောင်းဘဲနဲ့ကျွန်တော်အားလုံးမနေကြပါနဲ့။ဖယားသခင်တာမှာဆိုရှင်မဆက်ကပ်ဖဲနဲ့လည်းမနေကြနဲ့။မိသားစုတွေဆုတောင်းကြပါ။အသေးသူသေးသားတွေဆုတောင်းကြပါ။ခဲဂရုတွေဆူတောင်းကြပါကျွန်တော်ပါပဲ small group တွေဆူတောင်းကြပါဒါမှမဟုတ်ကမနဲ့ကျွန်တော်တကူရေတကာရတယောက်ထဲလဲပဲစိတ်ငြိမ်တဲ့နေရာမှာသွားပြီးတော့ဆူတောင်းပါအဲတော့တင်တို့အားလုံးကဆူတောင်းခြင်းနဲ့ပတ်သက်လာရေးဘယ်နေရာမှာဆိုရင်ကျွန်တော်အားလုံးကဆိုရှင်သွားပြီးတော့ဆူတောင်းမှုရံအတွက်အလုံးမပင်အရေးကြီးတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဆူတောင်းမှုရံအတွက်အခွင့်အရေးတွေကတင်ရဲ့ရှေ့မှာအများကြီးရှိတယ်အဲ့ဒီအများကြီးရှိတဲ့ဆူတောင်းခြင်းအခွင့်အရေးတွေကိုသင်ကလက်လွတ်ဆုံးရှုံးပြီးတော့သင်ရဲ့ဘဝတက်တာမှာနမောနမဲနဲ့အသက်ရှင်မလားဒီနေ့မှာတို့ချင်းဆူတောင်းခြင်းမှုကိုအမြဲပြုတ်ပြီးတော့ဘုရားသခင်ထာဝရမှာဆက်ကပ်အနံ့ခြင်းမှာတို့ချင်းအမြဲပြုတ်ပြီးတော့အသက်ရှင်ပြီးတော့ဘုရားရဲ့ပေးတဲ့ကောင်းချီးမင်္ဂလာနဲ့အမြဲပျော်ရွှင်တဲ့သားသမီးတွေမိသားစုတွေတကူရီတကာရတွေအဖွဲ့အစည်းတွေအသင်းတော်တွေအဲ့ဒီအရာတွေဖြစ်တည်လာဖို့ရန်အတွက်သင်တို့ရဲ့စိတ်လုံးကတို့ချင်းဘုရားထံမှာအမြဲရောက်တဲ့သူတွေဖြစ်နေကြမလားအော်ဒီနေ့ကျွန်တော်ကိုယ်တိုင်ကဆုံးဖြတ်ချက်ချပါဒါရောက်ချစ်တဲ့မိတ်ဆွေတို့ဆူတောင်းခြင်းအခွင့်ရေးတင့်ကိုဖခင်ကပေးထားတာဖြစ်တယ်အားဒီအခွင့်ရေးကိုယနေ့ကျင်တင်ကားလို့ရှိရင်ဘယ်တော့မှအဆုံးရှုံးမခံနဲ့အခုချိန်ကစပြီးတော့ဒီသတင်းစကားကိုကြားတဲ့ချိန်ကစပြီးတော့တင်ဆူတောင်းပါအခုပဲဖခင်ထံမှာဆက်ကပ်ပြီးတော့ဆူတောင်းလိုက်ပါအခုပဲတင့်မိသားစုအတူတကွဆူတောင်းလိုက်ပါအခုပဲတင့်ရဲ့ဆူတောင်းခြင်းအမှုကိုအမြဲပြုပြရန်အတွက်အစပြုလိုက်ပါသင်မေးလျော့ခဲ့တဲ့အရာတွေအားလုံးကိုဘေးဖယ်ထားလိုက်ယနေ့ဒီချိန်ကာလနေစပြီးတော့သင်ကားလို့ရှိရင်မချမနှက်နဲ့ဖခင်နဲ့အဆက်အသွယ်ပြုတ်ပြီးတော့အသက်ရှင်ခြင်းလှုပ်ရှားခြင်းအပြင်ယနေ့ဖခင်သခင်ထံကနေမှပေးတဲ့အထူးများပြားသောကောင်းချီးမင်္ဂလာနဲ့သင်ကားလို့ရှိရင်ပျော်ရွှင်တော်သူဝမ်းမြောက်တော်သူကျမ်းမာတော်သူငြိမ်သက်ခြင်းချမ်းသာနဲ့အပြည့်ဝတော်သူအရောက်စီတိုင်းဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုနေနေကုန်းချုပ်လိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပေါ်မှာဖခင်ကောင်းချီးပါစေ
Thank you. ရဲ့ရင်သွေးလိမ်မာနားဆင်စရာပုံပြင်လက်ဆောင်အစီအစဉ်မှာစွန့်ကြည့်ခြင်းနဲ့အစွန့်ကြည့်ခံခြင်းဆိုတဲ့ပုံပြင်လေးကိုမမအင်ဒရာကဖျော်ပြပေးသွားမှာဖြစ်ပါတယ်ကွယ်ကလေးတို့ရဲ့တခါကမိသက်စာဆိုတဲ့ကလေးမလေးဟာသူ့ရဲ့အဖွားနဲ့အတူနေတဲ့ကွယ်ဒါပေမဲ့အခုချိန်မှာတော့မိဘရေစီမှာပြန်ပြီးနေရမှာဖြစ်တဲ့အတွက်အဖွားနဲ့ခွေးခွာရမှာဖြစ်ပါတယ်ကွယ်အဲ့ဒါကြောင့်မို့မြင့်အဖွားနှစ်ယောက်ဝန်းနေပြီးတော့စိတ်မကောင်းဖြစ်နေတာပေါ့ကွယ်ခလီတို့ရေအဲ့ဒီအချိန်မှာပဲသူမရဲ့အဖွားကတမီးလေးအဖွားအချံတစ်ခုရတယ်တမီးလေးကိုရိုင်းဆေးသွားပြီးကိုကြိုက်တာလေဝေပါလားဆိုကပြောလိုက်တဲ့ကွယ်တခုရှိတာကမိသက်စာလေးမှာဈေးဝေဖို့ပတ်စံမရှိဘူးတဲ့ကွယ်ခလီတို့ရေဒါကိုသိတဲ့အဖွားကသမီးလေးကိုဖဖွားပစ္စံ25ချက်ပေးလိုက်မယ်။သမီးချိုက်ရာဝေဖို့ဆိုပြီးပြောလိုက်ပါရကွယ်။ခလီတို့ရေဒါနဲ့မင်းတစ္ဆာလေးဟာအဝယ်အစားလေးပြီးမြို့ထစ်ကိုသွားပါတော့ရကွယ်။ကိုရဲ့စတိုင်ချဝေရမှာဖြစ်တဲ့အတွက်ကြောင့်မလို့ပီတီဖြစ်နေတာပေါ့ကွယ်။ခလီတို့ရေမင်းတစ္ဆာလေးဟာရွှေစာလုံးရေးထားတဲ့ဆိုင်ကြီးကိုဝင်သွားတဲ့ကွယ်။ခလီတို့ရေဘာဝေရမလဲဆိုတာကိုလေမင်းတစ္ဆာမသိတော့ဘူးကွယ်။ကလေးတို့ရေနောက်ဆုံးမှာတော့အလွန်လှတဲ့ပန်းအိုလေးတလုံးကိုတွေ့သွားတဲ့ကွယ်ပန်းအိုလေးရဲ့ပန်းပင်လေးကလည်းလှပြီးတော့တံဖိုးကတက်တဆေဖြစ်တဲ့တဲ့ကွယ်ကလေးတို့ရေမိသက်စာလေးကဒီပန်းအိုလေးကိုဖွဖွားကျိမ့်မှာပဲဒီပန်းအိုလေးကိုဖွဖွားမြင်ရင်သိပ်ပျော်မှာပဲလို့စဉ်းစားပြီးဝေးလိုက်တဲ့ကွယ်အဲ့ဒီနောက်မှာတော့မိသက်စာလေးကငါ့အတွက်ဘာမှမလိုပါဘူးဖွဖွားအတွက်ဘာဝေပြီးရင်ကောင်းလဲဆိုပြီးစဉ်းစားနေတဲ့ကွယ်ဒီလိုနဲ့နောက်ဆုံးမှာမုံညံ့မွေရဲ့ဒလဲအလှလေးကိုတွေ့လိုက်တဲ့မိသက်စာလေးကအဲ့ဒါကိုတော့ဖဖွားသဘောကျမှာပဲလို့တွေ့ပြီးချက်ချင်းဝေးလိုက်ပါရယ်ကွယ်အဲ့ဒီဒလဲလေးက15ချက်ပေးရပါရယ်ကွယ်ဖဖွားပေးလိုက်တဲ့ငွေအလုံးကကုန်သွားပါပြီကွယ်ခလီတို့ရေမိသက်စာလေးဟာဝေလာခဲ့တဲ့ပစ္စည်းလေးတစ်ခုကိုဖက်ပြီးတော့အင်ကိုပြန်လာတဲ့ကွယ်မိသက်စာလေးတိတ်ကိုမှပဲတုံနေတာပေါ့ကွယ်ရင်လူလေးခုံနေတာပေါ့ကွယ်ဒီလိုနဲ့နေရောက်တဲ့အခါမှာဖဖွားကိုတွေ့တော့ဖဖွားအတွက်သမီးဝေလာခဲ့တာကြည့်ပါအောင်ဖဖွားရေဆိုပြီးတော့အားရပါရပြောလိုက်ပါရယ်ကွယ်ခလီတို့ရေဒီတော့သူ့ဖဖွားကဟုတ်လားဖဖွားအတွက်လားသမီးလေးကြိုက်တာဝေဖို့ဖဖွားကလွတ်လိုက်တာဆိုပြီးအံအားသင်းစွာနဲ့ပြောနေတာပေါ့ကွယ်ခလီတို့ရေမိသက်စာကလေးကလည်းသမီးသိပါရယ်ဖဖွားဒါပဲမေးအခုဝေခဲ့တဲ့ပန်းအိုနဲ့မုန်ညံ့မွေဒလိုက်ကိုဖဖွားကျိမ့်မေဆိုတာတမိသိလို့သူကပြောလိုက်တဲ့ကွယ်ဒါနဲ့သူ့ဖဖွားကလည်းတမိလေးပြောနေတာလားဘာကြောင့်အခုလောက်ပြောနေရတာလေလို့မေးရင်းနဲ့လမ်းယူလိုက်တဲ့ကွယ်ခလီတို့ရေမိသက်စာလေးကဖဖွားရေတခုခုပေးရတာကတခုခုကိုလက်ခံရတာတဲ့ကြော်စရာပါလားဆိုပြီးတမိစဉ်းစားနေတာပါဖဖွားသဘောတူတယ်မဟုတ်လားလို့ပြောတော့မန္တာပေါ့ဟုတ်တာပေါ့တမိလေးလို့ပြောလိုက်ပါတယ်ဆွန့်ကြည့်ချင်ရသည်ตาွေမင်္ဂလာရှိ၏လို့ယေရှုခရစ်တော်ကပြောထားတယ်သမီးလို့ပြောလိုက်ပါရယ်ကွယ်ခလီတို့လေပုံမြင့်ထက်ကမိသက်စာလေးလို့စိတ်ထားလေးတွေထားရှိကြရမယ်နော်ကို့အရေးထက်သူတစ်ပါးအရေးကိုသူတစ်ပါးစိတ်ချမ်းသာဖို့ဦးစားပေးစင်စားတက်ကြရမယ်နော်ခလီတို့ရဲ့ဘွားလေရေလိုအေးပြီးပန်းလိုမွေးကြပါစေလို့မမအင်ဒရာကဆုမွန်ကောင်းတံပေးလိုက်ပါရယ်ကွယ်
ဒေါက်တာရှင့်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါရဲ့ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။သောတာရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ